ကျွန်တော်ရှင်များခင်ဗျာဒီကနေ့ဟာစစ်တပ်ကမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တာအနှစ်30ပြည့်နှစ်ဖြစ်ပါတယ်။တိုင်းပြည်ကြောက်တဲ့ကြတော့မဲ့အခြေအနေမျိုးကိုကယ်တင်ဖို့အတွက် 1988 စက်တင်ဘာလမှာအာဏာသိမ်းခဲ့ရတာပါလို့မြန်မာတပ်မတော်ကပြောဆိုခဲ့တာဟာစစ်တပ်ကအာဏာကိုချုပ်ကန်လိုတဲ့ဆန္ဒကြောင့်ဖြစ်တယ်ဆိုတာကိုဒီကနေ့အခြေအနေတွေကမီးမောင်းထိုးပြနေတယ်လို့မြန်မာနိုင်ငံရေးမှာပါဝင်ခဲ့သူတွေနဲ့သမိုင်းပညာရှင်တချို့ကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြမှာပါ။မြန်မာနိုင်ငံမှာရှင်လေးလုံးလူလူအောင်ကြွမှုကြီးအတွင်းသွေးရသားရမဟုတ်တဲ့မငြိမ်မသက်မှုတွေပေါ်လာပြီးနောက်1988စက်တင်ဘာလ18ရက်ညနေပိုင်းဒီကနေ့လိုနေမျိုးမှာစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကအာဏာသိမ်းစစ်ကောင်းဆောင်ကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်းမောင်ဖြစ်ပြီးအခုတော့ကွယ်လွန်သွားပြီဖြစ်ပါတယ်။တိုင်းပြည်ကြောက်တဲ့ကြတော့မဲ့အခြေအနေကိုကယ်တင်ဖို့အာဏာသိမ်းခဲ့ရတာပါလို့အာဏာသိမ်းစစ်ကောင်းဆောင်တွေကပြောခဲ့တာပါ။စစ်ကောင်းဆောင်တွေကတိုင်းပြည်ကိုတကယ်ပဲကယ်တင်ခဲ့တာပါလားဖြတ်သိမ်းလိုက်ပြီဖြစ်တဲ့ NCGUB အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးပြသူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်အဲ့ဒီအချိန်မှာအာဏာသိမ်းတဲ့စစ်ကောင်းဆောင်တွေကတရားဝင်အကြောင်းပြချက်ပေးပါတယ်နှစ်မျိုးလုံးကလည်းနှလုံးအလိုကြီးရပါတယ်ဟိုဒီကနေ့နှစ်30ကြာတဲ့ခါမှာပြန်သုံးသပ်လို့ရှိရင်သူတို့အကြောင်းပြချက်တွေဟာမမှန်ဘူးဆိုတာကိုပို့ပြီးတော့သိတာပါတယ်ခင်ဗျာတိုင်းပြည်တို့ပုံပြိုးတိုးတက်မှုနဲ့ကြည့်လို့ရှိရင်စစ်တပ်အာဏာသိမ်းလို့တိုးတက်လာတယ်လို့ကျွန်တော်တို့မပြောနိုင်ပါဘူးခင်ဗျာစစ်တပ်အာဏာသိမ်းလို့နိုင်ငံရေးစနစ်မပန်ခဲ့တဲ့အတွက်ကျွန်တော်တို့ဒီလိုသာဆိုးပြီးတော့ပြည်သူပြောင်းလဲလုပ်နိုင်မယ်ဆိုရင်ကျွန်တော်တို့ဟာဒီအာဖျံအဆက်လောက်တောင်မှရောက်နိုင်တဲ့အနေထားပေါ့အာဏာမသိမ်းဘူးဆိုရင်တိုင်းပြည်ကဆက်ပြီးတော့ပုံပြိုးတိုးတက်မှုရှိနိုင်တယ်ဒါကြောင့်မလို့စစ်တပ်ကအာဏာသိမ်းခြင်းလို့သာလျှင်ရမယ်ရှာပြီးတော့ကြောင်းပြတာလို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
။ရှင်လေးလုံးမှာကျောင်းသားကောင်းဆောင်ဖြစ်ခဲ့သူဦးမိုးသီးစုံကလည်းလွန်ခဲ့တဲ့အနှစ်30ကတိုင်းပြည်ကိုအာဏာသိမ်းခဲ့တဲ့စစ်ကောင်းဆောင်တွေရဲ့ပြောစကားကိုလက်ရှိအခြေအနေတွေနဲ့နှိုင်းယှဉ်သုံးသပ်ရင်အလွယ်တကူသိနိုင်တယ်လို့ဆိုပါတယ်
။အဲ့တော့ဒီစစ်တပ်ကအာဏာသိမ်းတဲ့အခါမှာသူတို့ပြောတဲ့စကားကဘာရှိလဲဆိုတော့နိုင်ငံတော်တည်ငြိမ်ရေးဟာလာလုံခြုံရေးဟာလာချုပ်အားချမ်းနိုင်ငံရေးဆိုရဲပြောကြော်ကြံနေပေါ့။အခုကျွန်တော်တို့130ပြန်ပြီးတော့ရှိမယ်ဆိုလို့ရှိရင်သူတို့ကိုယ်တိုင်ပြီးပေးထားခဲ့တဲ့ဒီဂရီတွေဒီကြိုးကြော်တန်တွေကရောဒီနေ့ပြည့်ပြီလားကျွန်တော်တို့ပြန်ကြည့်ရင်ပြည်သာသွားပြီအခုရခိုင်ပြည်နယ်မှာဘာမှတည်ငြိမ်မှုမရှိတော့ဘူးဟာလာဗမာပြည်နိုင်ငံကဖိအားပေးမှုတွေကိုခံရတယ်ဟာလာတိုင်းရင်းသားတွေနဲ့အပြစ်ခရဆဲရေးလုပ်ထားပြီမဲ့ဆက်ပြီးတိုက်နေတော့ဖြစ်နေတယ်ကျွန်တော်130ပြန်ကြည့်လိုက်တဲ့အခါမှာဗမာပြည်ရဲ့အခြေအနေကတိုင်းပြည်လုံးကပြည်သူတဦးတည်းမှာရောတနိုင်ငံလုံးမှာရောတမျိုးသားလုံးမှာရောဘသူမှမလုံခြုံမှုမရှိတော့ဘူးကျွန်တော်တို့ပ
ါမြန်မာနိုင်ငံမှာ1962မှာတစ်ကြိမ်1988မှာတစ်ကြိမ်စစ်တပ်ကနှစ်ကြိမ်အာဏာသိမ်းခဲ့ပြီးဒါတွေဟာစစ်တပ်ကအာဏာကိုချုပ်ကန်လိုတဲ့ဆန္ဒတစ်ခုတည်းကြောင့်ဖြစ်တယ်ဆိုတာပေါ်လွင်ကြောင်းဗြိတိန်နိုင်ငံလန်ဒန်မြို့မှာနေတဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်ကထောက်ပြပါတယ
်သူတို့ကအာဏာလိုခြင်းလို့သိမ်းတာပဲတိုင်းပြည်ကိုကယ်တင်ဖို့သိမ်းတာမှမဟုတ်ပဲသူတို့လှုပ်တာနဲ့သူတို့ပြောတာနဲ့ကတခြားစီပဲအဲ့တော့88မှာတပီလုံးကအာဏာရှင်စနစ်ကိုမကြိုက်တော့ဘူးအစိုးရလည်းမရှိတော့ဘူးဘာမှမရှိတော့တာဘူနေဝင်းကအာဏာသိမ်းခိုင်းတော့ဒီဘူစုံးပေါင်းတို့သိမ်းကြတာပေါ့လေဟိုသူတို့ဟာအဲ့ဒီချိန်ထိရဘူနေဝင်းခိုင်းနေအတိုင်းလုပ်နေရတာပဲနောက်စစ်တပ်တဲမှာဘူနေဝင်းရှီယာဟာဘူတန်းရှီယာလူယူသွားတာပေါ့ဗျာဒါပဲဒီစစ်တပ်ကနိုင်ငံရေးလှုပ်ရှားလာတာကြာပြီရာတော့အဲ့တော့ပြောတာတွေကတော့ကဲတင်နေသလားဝါရပြန်လာအဲ့တော့ကဲတင်လို့ရှိရင်တိုင်းပြည်သားကြိုက်တဲ့အစိုးရကိုသူလက်ခံမှာပေါ့အဲ့တော့သူတို့ကအခုတိုင်းပြည်သားကြိုက်တဲ့အစိုးရမှာမဟုတ်ဘူးသူတို့ကဟိုဘယ်အစိုးရတက်တယ်ငါတို့ကရတဲ့မှာအာဏာရှိတဲ့အဖွဲ့အစည်းပြင်နေတာပေါ့အဲ့ဒီကကဲတင်တာပဲဟုတ်တော့မယ
်88စက်တင်ဘာ18ရက်နေ့မှာအာဏာသိမ်းပြီးနောက်တနေ့ကစလို့ဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းမှုအတွင်းလူ3000လောက်သေဆုံးခဲ့ရတယ်လို့ခန့်မှန်းထားကြပါတယ်စစ်တပ်ကဥဆောင်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမှာအရေးပါတဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆိုင်ရေးရာဝန်ကြီးဌာန3ခုကိုစစ်တပ်ကချုပ်ကန်ထားတာကြောင့်မြန်မာနိုင်ငံဟာအပြည့်အဝဒီမိုကရေစီရာသေးတဲ့နိုင်ငံတစ်ခုမဟုတ်ကြောင်းနိုင်ငံတကာပညာရှင်တွေကထောက်ပြကြပါတယ်ခင်ဗျာ။